Global Peace Index လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းအညွှန်းကိန်းအစည်းအဝေးခန်းစာဒီနေ့မြန်မာနိုင်ငံဟာ15မှတ်ကျသွားခဲ့ပြီးအဆင့်122မှတ်မှာတက်မှတ်ချင်ခံရပါတယ်။အခုလိုအနိုင်ဆုံးကျဆင်းရတဲ့အကြောင်းရင်းကတော့ဘေးရန်ရဲ့ကင်းမှုနဲ့လုံခြုံမှုမှာမြန်မာနိုင်ငံဟာတိတိကျကျအခြေအနေဆိုးခဲ့လို့ဖြစ်ပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရဲစခန်းတွေကိုအာစာရိုဟင်ဂျာအကြမ်းဖက်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူကြားတင်းမာမှုတွေဖြစ်ခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ဒီဖြစ်ရကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်ဆက်မှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးဖြစ်ပွားခဲ့တယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီချစ်ဆိုင်စီးပွားရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဌာနကအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အခုလိုတင်းမာမှုတွေကြောင့်မြန်မာနိုင်ငံမှာရှိတဲ့တခြားဒေသတွေကိုလည်းကူးဆက်သွားခဲ့ပြီးနှစ်ဖက်လူအဖွဲ့အစည်းမှရှိတဲ့တာမန်လူတွေရဲ့ဘေးကင်းလုံခြုံမှုကိုပါထိပါစေခဲ့တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။ဒီပဋိပက္ခကြောင့်နိုင်ငံရေးပြဿနာဖြစ်လာတဲ့အပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်မြန်မာနဲ့အနောက်နိုင်ငံတွေချာတင်းမာမှုတွေလည်းတိုးလာတယ်လို့အစိုးရခန်းစာကထောက်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခတွေထွက်ပြေးခိုလိုမှုကြောင့်ငြိမ်းချမ်းအညွှန်းကိန်းဟာ163နိုင်ငံနဲ့63အဖြစ်သတ်မှတ်တာခံရပြီးဆက်မှတ်ကြဆင်းပါတယ်။ရိုဟင်ဂျာတုံးနှုံးကိုမြန်မာအစိုးရကအတိမတ်မပြုပါဘူး။